Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာမောပန်းပြေးကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဇူလိုင်လ26ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ Washington DC မြို့တော်ကနေလိုင်းနူမီတာ16 kHz 10683လိုင်းနူမီတာ19 kHz 15565လိုင်းနူမီတာ25 kHz 11965တို့ကနေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျထွေးပါပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာလျှက်တာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာတော့ဒီပါတီခေါင်းဆောင်တွေအနေနဲ့ပါတီအတွင်းမှာသဘောထားကွဲလွဲမှုတွေမရှိဘူးဆိုတာကိုပြသနိုင်ဖို့ကြိုးစားနေကြပါတယ်တခါပြည်သက်နိုင်ငံနော်မန်ဒီမြို့အနီးကခရီးယန်ဖျားကြောင်တစ်ခုထဲမှာတိုက်ခိုက်သူလူအုပ်ကဓားတွေကန်ပြီးတော့လူတချို့ကိုပြန်ပေးဆွဲခဲ့တာမှာတော့ပြန်ပြီးဆွဲခင်ရတဲ့ခရီးယံဖုံးတော်ကြီးတပါးနဲ့တိုက်ခိုက်သူနှစ်ဦးလည်းသေဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူဖြည့်ပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအမေရိကန်ပြည်ထောင်စုဖီလာဒဲဖီးယားမြို့မှာမနေ့ကစတင်ကျင်းပတဲ့ဒီမိုကရက်တစ်ပါတီညီလာခံမှာသမရာလောင်းအဖြစ်ဝင်းရွေးခံမှုတဲ့ဘန်နီဆန်ဒါစ်က
I serve with her in the United States Senate and know her as a fierce advocate for the rights of children for womenand for the disabled
Hillary Clinton အတွက်မဲဆွဲပြောကြားချက်တွေအကြောင်းကိုသတင်းတွေပြပြချင်းမှာတင်ပြသွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူကချင်ပြည်နယ်မိုင်းချာရံမှာဒီကနေ့စတင်ကျင်းပတဲ့တိုင်းရင်းသားညီလာခံအခြေအနေနဲ့ရှမ်းပြည်နယ်သမိုင်းဝင်မြို့ပင်လုံမှာဒီလ29မှာကျင်းပမဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များညီလာခံအကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကပြောပြပေးပါအောင်ခင
်ဗျာ။ပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာလျှက်တာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာတော့အများဝေဖန်စရာဖြစ်နေတဲ့ပါတီခေါင်းဆောင်တွေရဲ့အီးမေးလ်တွေပေါက်ကြားထားချိန်မှာညီလာခံကျင်းပတာဖြစ်တာကြောင့်မလို့ပါတီတွင်းသဘောထားကွဲလွဲမှုတွေမရှိဘူးဆိုတာကိုပြသနိုင်အောင်ကြိုးစားနေကြပါတယ်။အစောပိုင်းပါတီတွင်သမ္မတလောင်းပနားမရွေးပွဲတွေအတွင်းဟယ်လရီကလင်တန်နဲ့ပြိုင်ဘက်ဗမောက်ပြည်နယ်အထက်လွှတ်တော်မဲ့ဘန်နီဆန်ဒါစ်ကိုလှောင်ပြောင်ပြီးတော့မစ္စစ်ကလင်တန်ကိုပါတီသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်နိုင်အောင်ဒီပါတီထိပ်တန်းခေါင်းဆောင်တွေကဘက်လိုက်ရက်တည်ခဲ့တဲ့အကြောင်းကိုဖော်ပြထားတဲ့အီးမေးလ်တွေညီလာခံပတိုင်ခင်တရက်မှာပေါက်ကြားခဲ့တာပါသမ္မတကတော်မစ္စယ်ဥဘာမာကတော့ဒီနိုင်ငံမျိုးဆက်သစ်ကလင်ငယ်တွေအတွက်စံပြပုံကူတွေအဖြစ်အိမ်ပြူတော်မှာတာဝန်ထမ်းဆောင်ကြသူတွေသမ္မတတွေရဲ့အရေးပါမှုကိုဒီမနေ့ကညီလာခံမှာပြောကြားတဲ့မိကုံအထွေမှာထောက်ပြပြီးတော့ Mrs. Clinton ကိုမဲပေးကြဖို့ပြောသွားပါတယ်။သူ့ကိုဒီသူ့ရဲ့မိကုံထဲမှာ Republican Party သမ္မတလောင်း Donald Trump ကိုနာမည်တက်ပြောမသွားပေမဲ့လို့ Trump ကိုရည်ညွှန်းပြီးတော့သမ္မတတယောက်ဟာတည်တည်ငြိမ်ငြိမ်ရှိရမယ်။အကြောင်းအရာအလုံးကိုခြုံငုံသိနာလဲပြီးဘယ်သူ့ကိုမှအပြစ်ဖို့ခြင်းတဲ့စိတ်မရှိဖို့လိုတယ်လို့သမ္မတကတော့ Michelle Obama ကပြောသွားပါတယ်။ပါတီညီလာခံမှာမနေ့ကမိကုံပြောကြားခဲ့တဲ့ Mr. Sanders ကလည်းRepublican Party က Donald Trump ကိုအနိုင်ရဖို့အတွက်ညီညွတ်ရေးကိုအလေးထားပြီး Mrs. Clinton ကိုထောက်ခံချဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းပြောသွားခဲ့ပါတယ်ရှင်
။ Russia Computer Hacker ရာ Democratic National Committee DNC ရဲ့ email တွေကိုဖွင့်ထုတ်ချပြီးတော့ American ရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့လှုံ့ဆော်နေတယ်လို့ Democratic Party ရဲ့သမရကိုယ်စားလှယ်လောင်းဖြစ်လာနိုင်ခြင်းရှိတဲ့ Hillary Clinton ရဲ့ရွေးကောက်ပွဲဆိုင်ရာ manager ကပြောဆိုလိုက်ပါတယ်Democratic Party ရဲ့သမရကိုယ်စားလှယ်လောင်းနေတဲ့ပတ်သက်လို့ဗက်လိုက်ပြီးတော့ရေးသားထားတဲ့ email တွေပေါက်ကြားပြီးနောက်ဒီအခြေအနေကိုထိန်းသိမ်းဖို့ Democratic အတော်များများကရုရှားဘက်ကိုအခုလိုဥတည်ပြောကြားမှုတွေရှိလာနေပါတယ် Republican သမရလောင်း Donald Trump နဲ့ရုရှားအကြားဆက်ဆံမှုတွေရှိနေတယ်ဆိုတာကို Hillary Clinton ရဲ့ရွေးကောက်ပွဲဆိုင်ရာအဖွဲ့အနေနဲ့ဆက်လက်မေးခွန်းထုတ်ဖို့ပါတီရဲ့ဝိုင်းရင်နီးပြူဝါဆိုင်ရာအကြံပေးတွေ Clinton ရဲ့အကြံပေးဟောင်းတွေကအကြံပြုထားပါတယ်ပါတီထိပ်တန်းအရာရှိတွေကြား Mr. Sanders ကိုလောင်းပြောင်းထားတဲ့ဒီ email ပေါင်း 2,000 နီးပါးကို Philadelphia မြို့မှာကျင်းပမဲ့ Democratic Party ရဲ့ညီလာခံမစတင်မီလေးမှာ WikiLeaks Internet Website မှာဖော်ပြခဲ့တာပါ။ပါတီအနေနဲ့ Miss Clinton အပေါ်မျက်နှာသာပေးတယ်လို့ Vermont ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders ကိုထောက်ခံသူတွေကဆွဆွဲနေခဲ့တာဖြစ်ပြီးအခုထွက်ပေါ်လာတဲ့ email 2,000 ကတော့သူတို့ရဲ့ထင်မြင်ချက်ကိုအတည်ပြုပေးလိုက်တာပါ။ဒီ email တွေဘယ်ရရတယ်ဆိုတာကိုတော့ WikiLeaks ကမပြောပေမဲ့လွန်ခဲ့တဲ့လတုန်းကRussia hackers တာသူတို့ရဲ့ email စနစ်ကိုဖောက်ထွင်းဝင်ရောက်ခဲ့တယ်လို့ DNC ကပြောဆိုပြီးနောက်ဒါဟာ Russia ရဲ့လက်ချက်ပဲလို့တော်တော်များများကပြောဆိုနေတာပါလောနိုင်ငံ Vientiane မြို့မှာကျင်းပနေတဲ့ ASEAN ညီလာခံကိုရောက်ရှိနေတဲ့ Russia နိုင်ငံကြားရေးဝန်ကြီး Sergey Lavrov ကို Russia hacker တွေနဲ့ပတ်သက်လို့သတင်းတောက်တွေကမီးမြှင်ရမှာမေးခွန်းကိုတိုက်ရိုက်ဖြေကြားခြင်းမပြုပေမဲ့သူ့အနေနဲ့ရည်ရင်တည်တည်မပြောခြင်းကြောင့်ပြန်လည်ပြောကြားခဲ့ပါရခင်ဗျာ
ပြင်သစ်နိုင်ငံနော်မန်ဒီမြို့အနီးကခရီးယန်ဖျားကျောင်းထဲမှာတိုက်ခိုက်သူ2ဦးကဓားတွေကိုကင်ပြီးတော့လူတချို့ကိုပြန်ပြီးဆွဲခဲ့ပြီးတဲ့နောက်ပြန်ပြီးဆွဲခံရတဲ့ခရီးယန်ဖုံးတော်ကြီးတစ်ပါးနဲ့တိုက်ခိုက်သူ2ဦးသေဆုံးသွားတဲ့အကြောင်းပြင်သစ်လုံခြုံရေးအရာရှိတွေကတီးပြပြောပါရယ်နောက်ထပ်ပြန်ပြီးဆွဲခံရသူ2ဦးကလည်းအသက်လူရတဲ့အခြေအနေမှာရှိနေတဲ့အကြောင်းရဲတပ်ဖွဲ့ကတီးပြပြောပါရယ်တိုက်ခိုက်သူတွေနဲ့ရဲတပ်ဖွဲ့အကြားခဏတာရင်ဆိုင်တွေ့ချိန်မှာတော့ဒီတိုက်ခိုက်သူ2ဦးစလုံးကိုပြစ်ဒဏ်နိုင်ခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်တိုက်ခိုက်သူတွေဟာဘယ်သူဘယ်ဝါဖြစ်တဲ့ဆိုတာနဲ့ဘာကြောင့်တိုက်ခိုက်ခဲ့ကြတယ်ဆိုတာကိုတော့လောလောဆယ်သေချာမသိရသေးပါဘူးပြစ်သစ်သမ္မတဖရန်ဆွာအိုလိုနဲ့ပြင်သစ်ပြည်ထောင်စုဝန်ကြီးဘေနာကန်ဇနက်ဖ်တို့ကတော့တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ဆတ်အာတီယေဘူဗေးမြို့ကိုသွားနေကြပြီလို့လူချုံရေးအရာရှိတို့ကပြောပါရယ်ပြင်သစ်ဝင်ကြီးချုပ်မန်နျူအယ်ဗဲလ်စ်ကလည်းဒီတိုက်ခိုက်မှုဟာဖျားကြောင်တစ်ခုထဲမှာရိုင်းဆိုင်ရက်ဆက်လာတဲ့လုပ်ရဖြစ်တယ်လို့ဆိုပြီးသေဆုံးဒဏ်ရာရသူတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုထားပါတယ်။အခုဖြစ်ရဟာပြင်သစ်နိုင်ငံတစ်ခုလုံးနဲ့ကက်သလစ်ဘာသာဝင်အားလုံးကိုထိခိုက်နာကျင်စေတာဖြစ်ပြီးဒီအတွက်အားလုံးလူတို့ကလက်တွဲယက်တီသွားကြဖို့လဲသူရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ဒီလတဲ့သိမကြခင်ကပဲလူပေါင်း84ယောက်သေဆုံးခဲ့ရတဲ့နီးစ်မြို့တိုက်ခိုက်မှုနဲ့အတူပြီးခဲ့တဲ့နှစ်တုန်းကလည်းလူတွေအများပြားသေဆုံးခဲ့ရတဲ့အာရစစ်သွေးကျွဲအဖွဲ့ကလူစုသူတွေရဲ့အစက်ဘတ်တိုက်ခိုက်မှုတွေကိုကြုံခဲ့ရပြီးတဲ့နောက်ပြည်သစ်နိုင်ငံမှာလုံခြုံရေးသတိပေးချက်တွေတိုးမြင့်ထုတ်ပြန်ထားတဲ့ကြားကပဲအခုတိုက်ခိုက်မှုဖြစ်ခဲ့တာပါရှင်
ဂျပန်နိုင်ငံတိုကျိုမြို့အပြင်ဘက်ကဒီမတန်ဆွမ်းသူများဆောက်ရှောက်ရေးဌာနမှလူတစ်ယောက်ကဓာတ်နဲ့ဝင်ခုတ်တဲ့အတွက်လူ19ဦးထက်မနည်းသေဆုံးသွားတာဟာဒုတိယကမ္ဘာစစ်နောက်ပိုင်းကာလဂျပန်နိုင်ငံမှာဖြစ်ပွားတဲ့အဆိုးရွားဆုံးလူအစုလိုက်ပြုံးလဲတပ်ဖြတ်မှုကြီးဖြစ်ပါတယ်။တိုကျိုမြို့အနောက်ဘက်ကီလိုမီတာ50လောက်မှာရှိတဲ့ဆဂါမီဟာရာမြို့မှာအသက်26နှစ်အရွယ်ဆာတိုရှိယူမတ်ဆုဟာဒီကနေ့မနေ့အစောပိုင်းမှာမတန်ဆွမ်းသူများဆောက်ရှောက်ရေးဌာနကိုဝင်ပြီးလူတွေကိုဓာတ်နဲ့ထိုးရလို့အာဏာပိုင်တွေကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်လူ20ထက်မနေ့လဲဒဏ်ရာရသွားပါတယ်နောက်ပိုင်းမှာတော့ယူမတ်ဆုဟာရဲစခန်းမှာကိုရင်လာရောက်ဖမ်းခံခဲ့ပြီးဒီတိုက်ခိုက်မှုကိုသူလုပ်ခဲ့ကြောင်းလည်းထွက်ဆိုခဲ့ပါတယ်သူ့ရဲ့ကားထဲမှာလည်းဓာတ်အချို့ကိုရှာတွေ့ပြီးဓာတ်တက်လက်ထက်မနေ့မှာတော့သွေးတွေဆွန့်ပစ်နေတာကိုတွေ့ရပါတယ်ဒီဆောက်ရှောက်ရေးဌာနကနေသူ့ကိုအလုပ်ထုတ်ပစ်ခဲ့တာကြောင့်အခုလိုဒေါသထွက်တက်ခိုက်တာလို့သတင်းတွေမှာဖော်ပြပါတယ်တနိုင်ကန်ဆောင်ခွင့်တင်းနေကျက်ထိန်းချုပ်ထားတဲ့ဂျပန်နိုင်ငံမှာလူအစုလိုက်ပြုံလဲတပ်ဖြတ်မှုဟာရှားပါးဖြစ်ရဖြစ်ပြီးအများအပြင်ဓာတ်နဲ့ထိုးတိုက်ခိုက်မှုတွေသာဖြစ်လေရှိပါတယ်။2001ခုနှစ်တုန်းကဒီအိုဆာကာမြို့မှာဓာတ်နဲ့ထိုးတိုက်ခိုက်မှုအတွင်းကလေးရှိဦးသေဆုံးပြီး2008ခုနှစ်အတွင်းမှာတော့တိုကျိုမြို့ရဲ့ electronic ပစ္စည်းတွေရောင်းတဲ့အရက်မှာ truck ကနဲ့လူအုပ်ကိုဝင်တိုက်ခဲ့ပြီးနောက်အဲ့ဒီကားမောင်းသမားဟာအနီးအနားကဖျက်ဆီးသွားလာသူတွေကိုဓာတ်နဲ့တိုက်ခိုက်တာကြောင့်လူ9ဦးသေဆုံးသွားပါတယ်ခင်ဗျာ။
Viewer American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။တောက်တူပင်လယ်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တရားဥပဒေစိုးမိုးပြီးငြိမ်းချမ်းတဲ့နည်းနဲ့ကင်တွယ်ဖြေရှင်းတာကိုထောက်ခံတဲ့အကြောင်းရှေ့တောင်အာရှနိုင်ငံတွေအပါအဝင်နိုင်ငံတွေအများအပြားကညှိညာချက်တွေထုတ်ပြန်ဖော်ပြကြတာဟာအင်မတန်အားရစရာကောင်းတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်။လာဝနိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဒေသဆိုင်ရာဆွေးနွေးပွဲတွေအဆုံးသတ်ချိန်မှာမစ္စတာကယ်ရီကအဲ့ဒါလိုပြောခဲ့တာပါ။တောက်တူပင်လယ်အရေးနဲ့ပတ်သက်လို့တရုတ်ဘက်ကပိုင်ဆိုင်ကြောင်းပြောဆိုမှုကိုနိုင်ငံတကာခုံတမာရီယုံကပယ်ချခဲ့တဲ့ဆုံးဖြတ်ချက်ကိုထည့်သွင်းစဉ်းစားပြီးတော့ရှေ့ဆက်ဘလူးကင်တွေသွားတဲ့ဆိုတာကိုတနင်္လာနေ့တုန်းကဒီတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံဆွေးနွေးတာအပါအဝင်ဒီကိစ္စနဲ့ပတ်သက်တဲ့ဒီအပြုသဘောဆောင်နဲ့ပုံပွင့်လင်းလင်းပြောဆိုဆွေးနွေးမှုတွေလုပ်ခဲ့တဲ့အကြောင်းလဲဝန်ကြီးကယ်ရီကပြောပါတယ်တရုတ်ကတော့ဒီဖိလစ်ပိုင်နိုင်ငံဘက်ကတင်သွင်းတဲ့အမှုကိုကြားနာစရာအကြောင်းမရှိဘူးလို့ဆုံပြီးနိုင်ငံတကာခုံတမာရေးရုံးရဲ့ဆုံးဖြတ်ချက်ကိုလည်းပယ်ချထားတာပါ။လာအိုနိုင်ငံခီးစဉ်အတွင်းမှာတော့ဝန်ကြီးကယ်ရီဟာဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါ၊ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ပျော်ရိုနဲ့တွေ့ဆုံပြီးတော့6ချိန်မြောက်ဒီသုံးနိုင်ငံဗဟာပြူဟာမြောက်ဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့တာဖြစ်ပါတယ်။အာဆာပစိဖိတ်နဲ့အိန္ဒိယသမုဒ္ဒရာမှာလွတ်လပ်စွာရေချောင်းသွားလာခွင့်တွေကိုအားလုံးကလေးစားလိုက်နာဖို့လည်းဒီသုံးနိုင်ငံပေါင်းပြီးတော့တိုက်တွန်းထားပါရဲ့ရှင်။
အိန္ဒိယနိုင်ငံအနောက်ဘင်္ဂောပြည်နယ်မှာလွန်ခဲ့တဲ့နှစ်ရက်ကလေးကမိုးကြီးကြဲရွာသွန်းမှုကြောင့်နေရာတော်များများမှာရေကြီးရေရှမ်းမှုတွေဖြစ်နေပြီးလူ9သိန်းလောက်ဘေးဒုက္ခရင်ဆိုင်နေရတယ်လို့အိန္ဒိယအာဏာပိုင်တွေကမနေ့ကပြောဆိုပါရတယ်။အနောက်ဘင်္ဂောပြည်နယ်မြောက်ပိုင်းကကိုချ်ဘီဟာအပါအဝင်ခရိုင်ခုနှစ်ခုမှာတဘာဝဘေးအန္တရာယ်ဆူဆူရွာရွာကျရောက်တာကြောင့်ဒေသခံတွေကသူတို့နေအိမ်တွေကနေဘေးကင်းရန်ကိုရှောင်တိတ်နေထိုင်ရပါတယ်။အခုအခါမှာဘေးဒုက္ခရောက်နေတဲ့နေမြေကလူလူတွေကိုကူညီဖို့နေဆက်လုံခြုံရေးပြည်သူ့စစ်အဖွဲ့ကိုညွှန်ကြားထားပြီးအစိုးရကလည်းဘေးဒုက္ခရင်ဆိုင်နေရသူတွေခိုလုံဖို့ကယ်ဆယ်ရေးစခန်း200နီးပါးဖွင့်လှစ်ပေးထားပါတယ်။ တဘာဝဘေးအန္တရာယ်ရင်ဆိုင်နေရသူတွေကိုကူညီနေတဲ့အိန္ဒိယအဖွဲ့တွေကိုလည်းဘင်္ဂလားဒေ့ရှ်နယ်စပ်လုံခြုံရေးတပ်ဖွဲ့ကလိုအပ်တဲ့အကူအညီတွေပေးနေပါတယ်။အိန္ဒိယနိုင်ငံမှာမိုးရွာသည့်အတွင်းမြေပြုံမှုတွေ၊ရေကြီးရေလျှံမှုတွေ၊နောက်ဒီကူးစက်ရောဂါတွေဖြစ်ပွားလေရှိပြီးသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လည်းဒီအခြေအနေတွေကိုနိုင်နိုင်နင်းနင်းထင်းသိမ်းနိုင်ခြင်းမရှိတာကြောင့်လူသေဆုံးမှုတွေထိခိုက်ဆုံးရှုံးမှုတွေရင်ဆိုင်ရလေရှိပါတယ်။ဒါပေမဲ့လည်းအိန္ဒိယလေသမား263သန်းရဲ့စိုက်ပျိုးရေးလုပ်ငန်းတွေအတွက်တော့ဒီမိုးရွာသည်ကိုပဲမိခိုအားထားနေရတာပါ။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာလည်းမိုးကြီးပြီးရေကြီးရေလျှံဖြစ်တာကြောင့်လူရာနဲ့ချီသေဆုံးပြီးတော့အများပြားလည်းပျောက်ဆုံးနေပါတယ်။ရေဘေးဒဏ်သင့်သူတွေလည်းတောင်းနဲ့ချီပြီးရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာအနီးမှာအစိုးရအကြမ်းဖက်သမားတွေနဲ့အပြန်အလှန်တိုက်ခိုက်မှုအတွင်းအစိုးရကိုဦးဒီကနေ့သိဆုံးသွားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရဲတွေကပြောပါရယ်ဒီအစ္စလာမစ်အစိုးရတွေဟာ IS အဖွဲ့နဲ့ဆက်ဆက်နေတဲ့ဇမေးဦးမူဂျာဟစ်ဒင်အဖွဲ့တွေကလို့ယူဆရပြီးတော့သူတို့ဟာဒီလအစောပိုင်းကကဖေးဆိုင်တစ်ခုမှာလူ22ယောက်ကိုတပ်ဖြတ်ခဲ့တဲ့တိုက်ခိုက်မှုမျိုးနဲ့အလားတူတိုက်ခိုက်မှုတွေလုပ်သွားဖို့စီစဉ်ခဲ့ကြတဲ့အကြောင်းနိုင်ငံတော်ရဲချုပ်ရှာဟီဒူဟူကပြောပါရယ်ဓာကာမြို့စုံစစ်ကြေးဘုတ်အရက်ကာလီယံပူဝါမှာရှိတဲ့အထက်၅တပ်ပါအဆောက်အဦတစ်ခုထဲမှာစစ်သွေးကြွတွေကိုဝိုင်းထားခဲ့ပြီးအဲ့ဒီအဆောက်အဦတွေကိုရဲတပ်ဖွဲ့ကဝင်ရောက်ဖို့ကြိုးစားချိန်မှာစစ်သွေးကြွတွေကပစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းအစိုးရရာရှိတွေကပြောပါရယ်ရဲတွေကိုပစ်ခတ်နေတဲ့အချိန်ထဲမှာစစ်သွေးကြွတွေကအလာဟူအက်ခ်ဘာမြင့်မြတ်တဲ့အလာအရှင်မြဲလို့ကြွေးကြော်အော်ဟစ်ကြတဲ့အသံတွေကိုလည်းကြားခဲ့ရပါတယ်။သူတို့ဟာဒီလအစောပိုင်းတုန်းကဒီကဖေးဆိုင်မှာတိုက်ခိုက်ခဲ့ကြသူတွေဝစ်စားခဲ့တယ်လို့မျိုးစင်တူတဲ့အနက်ရောင်ဝစ်စုံတွေကောက်ပေါက်တွေနဲ့ကြောပိုးအိတ်တွေကိုလည်းဒီထဲလာတဲ့တည်ထားတဲ့အကြောင်းရဲချုပ်ဟူကစစ်သွေးကြွတွေကိုချိန်မုံပြီးတဲ့နောက်သတင်းတောက်တွေကိုပြောပါရယ်။တိတ်ဆုံးသူ၉ဦးနဲ့အတူနောက်ထပ်အကြမ်းဖက်သမားတအူကိုဖမ်းဆီးနိုင်ခဲ့တဲ့အကြောင်းလည်းရဲချုပ်ကပြောပါရယ်။ဖမ်းဆီးခံရတဲ့စစ်သွေးကြွက"သူဟာ IS အဖွဲ့ဝင်ဖြစ်တယ်"လို့ပြောပေမဲ့ရဲတပ်ဖွဲ့ကတော့"သူဟာဒီဇမေးဦးမူဂျာဟစ်ဒင်အဖွဲ့က"လို့သာယူဆရတဲ့အကြောင်းလည်းပြောပါရယ်ရှင်။
Solar Impulse 2လေယာဉ်ဟာနေအောင်ကြီးဆွမ်းရင်သုံးပြီးကဘာကိုပတ်တဲ့ပထမဆုံးလေယာဉ်ဖြစ်လာပါတယ်။လွန်ခဲ့တဲ့တနှစ်ကျော်ကကီလိုမီတာ4000ခရီးကိုစတင်ခဲ့တဲ့အဘူဒါဘီမြို့ကို Solar Impulse 2လေယာဉ်ဒီကနေ့မှပြန်လည်ဆင်းသက်နိုင်ခဲ့ပါတယ်။နေအောင်ကြီးဆွမ်းရင်သုံးလေယာဉ်ဟာလောင်စာဆီတစ်စက်မှမသုံးဘဲကဘာတဝမ်းနေရာ16ခုကိုအရောက်သွားနိုင်ခဲ့ပါတယ်။ပြည်သူလူထုတွေ၊ Corporation ကြီးတွေနဲ့အစိုးရတွေအနေနဲ့ဒီလိုမျိုးဖြစ်နိုင်ခြေရှိတဲ့ဘင်လိုနီယာမြို့မှာမဆိုအလားတူအသုံးချခြင်းစိတ်ရှိလာအောင်ဆက်လက်တိုက်တွန်းဖို့ရည်ရွယ်ထားပါတယ်လို့Solar Impulse ဥက္ကဋ္ဌလည်းဖြစ်လေရင်မှုလည်းဖြစ်သူ Bertrand Picker ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမခင်ဗျူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကပဲ VOA internet ဆမ်းမြနာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်။ American ပြည်ထောင်စု Pennsylvania ပြည်နယ် Philadelphia မြို့မှာ Democratic Party ညီလာခံစတင်ကျင်းပနေပြီးမနေ့ကညီလာခံပထမနေ့မှာ Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders နဲ့သမ္မတကတော် Michelle Obama တို့နဲ့အတူတခြားချင်းရှားတဲ့ပါတီခေါင်းဆောင်တွေတက်ရောက်မိကွန်းပြောကြားခဲ့ကြပါတယ်။ညီလာခံပထမနေ့မှာဒီမိုကရက်တစ်ပါတီအတွင်းညီညွတ်ရေးအတွက်ပါတီခေါင်းဆောင်တွေအ धिक တိုက်တွန်းပြောဆိုပေမဲ့လည်းအထက်လွှတ်တော်အမတ်ဘန်နီဆန်ဒန်စ်ကိုထောက်ခံသူတချို့ကဟီလာရီကလင်တန်ကိုစန့်ကျင်ကန့်ကွက်နေဆဲဖြစ်ပါတယ်။ဖီလာဒဲဖီးယားမြို့ဒီမိုကရက်တစ်ပါတီညီလာခံခန့်မှန်းကနေ VOA မြန်မာပိုင်းအစီအစဉ်ကကိုအောင်လွင်ဦးကနေသတင်းပေးပို့ထားပါတယ်။
ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းတူကိုဒီအောင်ရွေးချယ်သွားမယ်လေးရက်ကြာညီလာခံအစနစ်မှာတော့ United Together ဆိုတဲ့ခေါင်းစဉ်နဲ့အတူညီညွတ်ညွတ်လက်တွဲပြီးတော့ Republican Party ညီလာခံမှာတွေ့ခဲ့ရတာလိုမျိုးအကွဲအပြဲတွေမဖြစ်အောင်အထူးကြိုးပမ်းထားတာတွေ့ရပါတယ်ညီလာခံမှာတော့ American မိသားစုရဲ့အနာဂတ်ညီညွတ်ညွတ်ခံစားနိုင်မယ့် CY စနစ်ကိုဘလို့အတူလက်တွဲဝိုင်းဝန်းတည်ဆောက်ကြမလဲဆိုတာတွေကိုအဓိကပြောဆိုသွားတာပါမိသားစုရဲ့တန်းပြေထူထောင်ရေးမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတယ်ငင်းကျဲဦးညောင်ဟီလာရီကလင်တန်ရဲ့စွမ်းဆောင်နိုင်စွမ်းတွေကိုလည်းအလေးထားပြောကြားသွားပါတယ်။အမှန်တော့ဖြစ်လာဖို့တေချာတော့ရှိနေတဲ့ဟီလာရီကလင်တန်ဘက်လိုက်ပြီးပြန်ပြက်ဗမော့ပြည်နယ်ဆက်လက်တော်မှဘာနီဆန်ဒါစ်အပေါ်ထိုးနှက်ဖို့ကြိုးစားခဲ့တယ်ဆိုတဲ့အီးမေးလ်တွေပေါက်ကြားခဲ့ရကဒီမိုကရက်တစ်ပါတီညီလာခံအောက်တာဒေးဗစ်ဝါဇမန်ရှော့စ်နှုတ်ထွက်ခဲ့ရတဲ့အထိနိုင်ငံရေးပြဿနာတွေကြားညီလာခံကိုဆက်ခဲ့ရတာလည်းဖြစ်ပါတယ်။ဒီတွက်လည်းညီလာခံပထမနေ့ကဆက်လက်တော်မှဆန်ဒါစ်ရဲ့မင်းကုန်းကိုအများအာရုံစိုက်ခဲ့ကြတာပါ။
I hope you take enormous pride.
ကျွန်တော်တို့ရလိုက်တဲ့သမိုင်းဆိုင်ရာအောင်မြင်မှုတွေအတွက်ခင်ဗျားတို့အားလုံးအကြီးအကျယ်ဂုဏ်ယူမယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ I serve with her in the United States Senate.
ကျွန်တော်အမေရိကန်အထက်လွှတ်တော်မှာသူနဲ့အတူအလုပ်လုပ်ကြပါတယ်။သူဟာကလေးငယ်တွေအမျိုးသမီးတွေ
မတန်ဆွမ်းဖြစ်နေသူတွေအခွင့်အရေးအတွက်အကြီးအကျယ်ဆောင်ရွက်သူတဦးဆိုတာကျွန်တော်သိပါတယ်ဟီလရီကလင်တန်ဟာထူးခြားပြီးအရေးချင်းရှိတဲ့သမ္မတတယောက်ဖြစ်လာမှာပါဒီညဒီမှာသူနဲ့အတူရက်တီရတာကိုကျွန်တော်ဂုဏ်ယူပါတယ
်ဒါမှလည်းထက်လက်တော်မတ်ဆန်ဒါစ်ကိုထောက်ခံတဲ့သူတွေကတော့ကလင်တန်ကိုလက်ခံဖို့အခုချိန်ထိအဆင်သင့်မဖြစ်ကြသေးပါဘူးဒီလကပထမနေ့မင်းကွန်းပြောကြားသူတွေဒီမိုကရက်တစ်ပါတီသမ္မတလောင်းယူပွဲမှာနောက်ဆုံးအချိန်ထိရှင်ပြန်ခဲ့တဲ့ဖက်လက်တော်မတ်ဆန်ဒါစ်ပြင်ပါတီတွင်လူကြိုက်များနေဆဲဖြစ်တဲ့သမ္မတတော်မီရှဲအိုဘားမာလည်းပါဝင်ခဲ့ပါတယ
် Don't let anyone ever tell you that this country isn't great
ဒီတိုင်းမြေဟာကြီးမြတ်တဲ့နိုင်ငံတစ်ခုမဟုတ်ဘူးဒါကြောင့်ကြီးမြတ်တဲ့အတိုင်းမြေပြန်ဖြစ်အောင်လုပ်ရမယ်ဆိုတာမျိုးရှင်တို့ကဘယ်သူမှအပြောမခံပါနဲ့ဘာလို့လဲဆိုတော့ဒီတိုင်းမြေဟာအခုဒီကမ္ဘာပေါ်မှာကြီးမြတ်တဲ့အတိုင်းမြေဖြစ်နေပြီသားမဟုတ်ပါ
အမေရိကန်ပြည်သူ့ဦးဆောင်မဲ့သူတူအနေနဲ့ညီညွတ်ရေးမိသားစုရဲ့အရေးကိုဦးစားပေးဖို့အရေးကြီးတဲ့အကြောင်းတွေအလေးထားပြောဆိုခဲ့တဲ့ဒီမိုကရက်တစ်ပါတီညီလာခံပထမနေ့မှာတော့ The Sustainability Party နဲ့ Collector Man Elizabeth Warren တို့လိုဖိရှားသူတွေကအစားအမေရိကန်လူမှုအဖွဲ့ချုပ်တစ်ခုဖြစ်တဲ့ AFL-CIO ထက် Richard Fanger တို့လိုပုဂ္ဂိုလ်တွေတရားမဝင်ဝင်ရောက်လာသူတွေကိုလေယာဉ်ရင်အထူးချက်ပြန်မဖို့ကိုသမ္မတ Barack Obama ရဲ့အမေညာသက်သာခွင့်ရခဲ့တဲ့ Mexico နိုင်ငံကရွှေပြောင်းဝင်ရောက်လာသူ Estrella Silva American ပြည်သူစုကိုတရားမဝင်ရောက်လာတဲ့မိဘနှစ်ပါးကမွေးဖွားလာသူအသက်17နှစ်အရွယ်မင်းကလေးငယ်ခါလာတို့လည်းပါဝင်ခဲ့ကြပါတယ် Massachusetts ပြည်နယ်ထက်တော်မှလည်းဖြစ် Clinton ကဒုသမ္မတဖြစ်ရွေးချယ်ခံရနိုင်တယ်လို့အစိုးရမှထင်ကြေးပေးခဲ့ရသူတယောက်ဖြစ်တဲ့ Elizabeth Warren ကတော့အခုလိုပြောကြားသွားပါတယ်
When we turn on each other, rich guys like Trump.
တမရူတယောက်နဲ့တယောက်အပြစ်ဖို့နေတဲ့အချိန်မှာ Donald Trump လို့တထေးကြီးတွေကသူတို့အခွန်တွေလျှော့ပြီးပေးရအောင်တွန်းအားပေးပြီးလှုပ်သွားကြတာပါ။တမရူမှာကြောင်တွေဆောက်ဖို့အဝေးပြေးလမ်းမတွေဖောက်ဖို့ခလေးတွေရဲ့အနာဂတ်အတွက်ရင်းနှီးမြှုပ်နှံဖို့ငွေအလုံးလောက်မရှိဘဲဖြစ်ခဲ့ရတယ်လေ
။ Democratic Party ညီလာခံမှာညီညွတ်မှုပြသဖို့ရည်ရထားရင်လည်း Collector Matt Sanders ကိုထောက်ခံသူတွေသမ္မတလောင်းဖြစ်လာဖို့ပေးချသလောက်ရှိနေတယ်။ကလင်တန်ရဲ့မူဝါဒတွေကိုသဘောမကျတဲ့အတွက်တန့်ကွက်ဆန္ဒပြသူတွေလည်းရှိနေကြဆဲဖြစ်ပါတယ်။ American ရုပ်သံ CNN နဲ့ OIC တို့ရဲ့နောက်ဆုံးကြေညာတဲ့ပူးတွဲစစ်တမ်းမှာတော့ Republican Party ညီလာခံနောက်ပိုင်းမှာသမ္မတလောင်း Donald Trump ပေါ်ထောက်ခံမှုတိုးလာတာတွေ့ရပါတယ်။ညီလာခံမတန်မီကထောက်ခံမှု42ရာခိုင်နှုန်းမှာရထားတဲ့ Trump ကအခုနောက်ဆုံး48ရာခိုင်နှုန်း၊ Clinton ကတော့ထောက်ခံမှု49ရာခိုင်နှုန်းကနေ55ရာခိုင်နှုန်းကိုကျဆင်းသွားတာလည်းတွေ့ရပါတယ်။ညီလာခံမတန်မီမှာတော့52ရာခိုင်နှုန်းသာရှိခဲ့တဲ့ဖတ်မှာတော့ညီလာခံပြီးမှ48ရာခိုင်နှုန်းထိတက်လာခဲ့တယ်လို့ညီလာခံမတန်ခင်မှာတော့လူထောက်ခံမှု49ရာခိုင်နှုန်းရထားတဲ့ကလင်တန်ကတော့ညီလာခံပြီးမှ55ရာခိုင်နှုန်းထိကျဆင်းသွားခဲ့ရလဲဖြစ်ပါတယ်ခင်ဗျာ
စောင်းနေရေးအတွက်အမျိုးသမီးတွေဟာမျိုးသားတွေနဲ့ရင်မောင်းတန်းပြီးအလုပ်လုပ်နေကြရတာပါအိမ်ပြန်ထွက်ပြီးလုပ်လုပ်ကြရတဲ့အမျိုးသမီးတွေရဲ့ဘေးကင်းလုံခြုံရေးအတွက်လက်ရှိမြန်မာနိုင်ငံတရားဥပဒေအရတရားဥပဒေကိုလက်တွေ့ကျင့်သုံးနေတဲ့အာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့တာဝန်ရှိတဲ့အတိုင်းမမမမခိုင်ခံခန့်ခန့်ရက်တီကာကွယ်ပေးနေတာမျိုးရှိပါရဲ့လားလုံလောက်ပါရဲ့လားဆိုတာအခုလာမယ့်အင်္ဂါနေ့ညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့ဒေါ်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။မကြခင်ည9နိုင်ခွဲမှာဆွေးနွေးကြမဲ့ VOA အင်္ဂါညဒိုင်းရိုက်လေလံအစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ပြပါမယ်။ငြိမ်းချမ်းရေးအတွက်အပြေရှာရာမှာအပြစ်ရလက်မှတ်ထိုးထားတဲ့အဖွဲ့မထိုးရတဲ့အဖွဲဆိုပြီးတိုင်းရင်းသားတွေကြားခွဲခြားနေဖို့မလိုပဲတပေါင်းတစ်စီးတည်းဆွေးနွေးအပြေရှာကြဖို့ KIO ဒုက္ခတာကမိုင်းကြံရန်တိုင်းရင်းသားညီလာခံအဖွဲ့နဲ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်မိုင်းကြံရန်မှာပြုလုပ်တဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေရဲ့ညီလာခံမှာတက်ရောက်သတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းတော့မေခကနေညီလာခံပထမနေ့အခြေအနေကိုခုလိုသတင်းပေးပို့ပါတယ်
ကချင်ပြည်နယ်မိုင်းကြံရန်မှာလေရတာကျင်းပမဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းများညီလာခံကိုဒီကနေ့စတင်ကျင်းပတာမှာ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကတိုင်းရင်းသားတွေအကြအချင်းချင်းခွဲခြားမနေဘဲငြိမ်းချမ်းရေးအတွက်စူးစိအဖြေရှာဖို့တိုက်တွန်းသွားတာပါ
အပြစ်မရက်အဖွဲ့ဆိုတဲ့တန်တချက်တွေဟာမိမိတို့တိုင်းရင်းသားပြည်သားမှာမရှိသင့်ပါဘူးဒီဆွေးနွေးပွဲတစ်လျှောက်အဖွဲ့အစည်းတစ်ခုနဲ့တစ်ခုအကြလူမျိုးတစ်ခုနဲ့တစ်ခုအကြ တန်တရားနဲ့အမုန်းတရားတွေပွားများစေပြီးယုံကြည်မှုနဲ့စုစည်းညီညွတ်မှုကိုစတင်စေမဲ့အကြောင်းအရာတွေကိုလည်းချောင်ရှားကြဖို့လို့ဆိုလိုပါတယ
်ဒီကနေ့ကျင်းပတဲ့တိုင်းရင်းသားညီလာခံမှာဝပီသွေးစည်းညီညွတ်ရေးပါတီ UWSA ပလောင်တောင်လူမျိုးရေးတပ်ဦး DNL မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDA နာဂအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် NSCNK စတဲ့အဖွဲ့တွေတက်ရောက်ခဲ့ခြင်းမရှိပါဘူးမိုင်းလာအဖွဲ့ကတော့လေလာသူတွေစေလွတ်ခဲ့ပါတယ်ဒါကြောင့်ဒီညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စီစုစုပေါင်း18ဖွဲ့တက်ရောက်ခဲ့တာတွေ့ရပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကတော့ခေတ်အခြေအနေရဲ့တောင်းဆိုချက်အရငြိမ်းချမ်းရေးကြိုးပမ်းခဲ့ပေမဲ့လို့နိုင်ငံရေးပြဿနာဖြေရှင်းဖို့လက်နက်ကိုင်အဖွဲ့စည်းတွေအားလုံးပါဝင်ခွင့်မရဘူးလို့ KNU ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာကပြောပါတယ်ဒီကနေ့ညီလာခံကိုနိုင်ငံတကာကိုယ်စားလှယ်တွေအနေနဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးမစ္စတာနမ်ဘီယာတရုတ်နိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ဂျန်ယန်တို့တက်ရောက်ခဲ့ကြပါတယ်ပြည်တွင်းကတော့လက်နက်ကိုင်တိုင်းရင်းသားအဖွဲ့18ဖွဲ့အပြင်ညီညွတ်တော်တိုင်းရင်းသားများမဟာမိတ်အဖွဲ့ UNA ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်း NBF နဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB တို့တက်ရောက်ခဲ့ကြပါတယ်။မစ္စတာနမ်ဘီယာကတော့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေကိုဆက်လက်ကူညီအားပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့တယ်လို့တရုတ်နိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ်ကလည်းအခုအစိုးရတဲ့လက်ထက်အပြောင်းအလဲတွေဖြစ်လာပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဆက်လက်ကူညီသွားမယ်လို့အတည်ပြုပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ကိုကျွန်တော်တို့ထောက်ခံမယ်တွန်းအားပေးမယ်လို့ကျွန်တော်အချင်းချင်းအခါအခါပြောခဲ့ပါတယ်အခုမြန်မာနိုင်ငံအစိုးရဆိုရင်အတိအစိုးရတက်လာပါတယ်ဒါပေမဲ့ကျွန်တော်တို့တရုတ်မြန်မာနိုင်ငံဆက်ဆံရေးဆိုရင်ကျွန်တော်တို့ policy ဆိုရင်ပြောင်းလဲတော့မှာမဟုတ်ပါဘူးမြန်မာနိုင်ငံအစိုးရကမိမိနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့အမြဲတမ်းတန်တန်တလာကူညီပေးနေပါတယ်
ဒီညီလာခံမှာတော့ပင်လုံလက်ဆွဲစာတမ်းဆွေးနွေးခြင်း Federal Democracy ပြည်ထောင်စုဆိုင်ရာဖွဲ့စည်းပုံအခြေခံမှုတွေလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမှုတွေနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူဝေါင်းကိစ္စတွေစတဲ့ကိစ္စတွေကိုဆွေးနွေးသွားမယ်လို့ပွဲချင်းပါရေးကော်မတီကခူးတွေကပြောပါတယ်။မိုင်းကြိုင်ရဲ့ညီလာခံဟာအစိုးရကပြုလုပ်မဲ့27ရာစုပင်လုံညီလာခံအတွက်တိုင်းရင်းသားတွေဘက်ကကြိုတင်ပြင်ဆင်ခြင်းဖြစ်တယ်လို့ဆိုပေမဲ့လို့ဒီညီလာခံဟာလာမယ့်ငြိမ်းချမ်းရေးအတွက်တစုံတရာအနောက်ရှက်ဖြစ်လာမှာကိုတော့စိုးရိမ်တယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းကမြန်မာတပ်မတော်ဘက်ကတော့ထုတ်ဖော်ပြောဆိုထားပါရဲ့ရှင
်။ VOA သတင်းတော်မမေခမိုင်းကြရန်လက်နက်ကင်တိုင်းသားညီလာခံကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲရှမ်းပြည်နယ်တောင်ပိုင်းကသမိုင်းဝင်ပင်လုံမြို့မှာဒီလ28ရက်နေ့မှာစတင်ကျင်းပမဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်များညီလာခံကိုဆိုင်းငံ့ထားဖို့အတွက်ရှမ်းပြည်နယ်အစိုးရက25ရက်နေ့ညကညွှန်ကြားခဲ့ရမှာလူငယ်တွေဘက်ကတော့ဆက်လက်ကျင်းပခွင့်ပေးဖို့ပြည်နယ်အစိုးရထံကိုဒီကနေ့သွားရောက်တင်ပြရမှာတော့ဆက်လက်ကျင်းပဖို့သဘောတူညီချက်ရပြီဖြစ်ကြောင်းလူငယ်ညီလာခံဖြစ်မြောက်ရေးကော်မတီတာဝန်ရှိသူတွေကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြมาဖြစ်ပါတယ
်ဟုတ်ကဲ့ပင်လုံမြို့မှာကျင်းပမယ့်တိုင်းရင်းသားလူငယ်များညီလာခံကိုဒီလ28ရက်နေ့ကနေ31ရက်နေ့အထိကျင်းပဖို့ပြင်ဆင်ထားပြီးတိုင်းရင်းသားလူမျိုး26မျိုးကကိုယ်စားလှယ်တွေကိုဖိတ်ကြားထားတာဖြစ်ပါတယ်ညီလာခံမကျင်းပမီတရက်အလိုမှာတော့ညီလာခံကျင်းပတာကိုဆိုင်းငံ့ထားဖို့အတွက်ရှမ်းပြည်နယ်အစိုးရကအကြောင်းကြားခဲ့တယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီဖွဲ့ဝင်မင်းအောင်ထောကပြောပါတယ
်ကျွန်တော်တို့လည်းတင်တော့တင်ထားတယ်ပဲခွင့်ပြုဖို့တင်ထားတာတော့30ရက်နေ့ဂျွန်လလောက်ကတော့စပြီးတော့တင်ထားတာပဲဒါပေမဲ့လည်းမနေ့ကမှကျွန်တော်တို့ကဆိုင်းငံ့ပေးဖို့အကြောင်းကြားစာလာတယ်ပေါ့ဟုတ်ကဲ့ကျွန်တော်တို့တင်တာကတော့ဒီပင်လုံကွင်းမှာလုပ်ဖို့ဆိုတော့လေပင်လုံကွင်းကိုအသုံးပြုခင်းတဲ့ဒီညီလာခံကိုပြုလုပ်ခွင့်ပေါ့တင်ထားတာဒါပေမဲ့မနေ့ကမှကျွန်တော်တို့ဆိုင်းငံ့မှုသူကအဲ့လိုမျိုးအကြောင်းကြားလာတယ်ပေါ့နော်ပို့တာကဗမာတိုင်းသားရေးရုံကြီးကဟိုစာရှမ်းပြည်နယ်ဝင်းကျောက်ကူစာပို့လိုက်တာရေးထားတာကတော့ဒီညီလာခံလုပ်ခွင့်နဲ့ဒီရှမ်းပြည်ဝင်းကျောက်ကူတွဲဆောင်ခွင့်ကိုဆိုင်းငံ့တယ်ဆိုတဲ့သဘောမျိုးပဲရေးထားတာအကြောင်းပြကြတော့ကျွန်တော်တို့လည်းမသိ
တိုင်းရင်းသားလူငယ်တွေကတော့အစိုးရစီကိုသူတို့အခက်အခဲတွေတင်ပြပြီးဆက်လက်ကျင်းပဖို့ပြင်ဆင်နေကြောင်းလည်းဆက်ပြောပါတယ်
ကျွန်တော်တို့ဒီနေ့တော့စာပြန်ကြီးတယ်ပေါ့နော်ကျွန်တော်တို့ဒီနေ့ဟိုဆိုင်းငံ့နေဆိုတဲ့ကိစ္စအဆင်မပြေဘူးဆိုတဲ့အကြောင်းပေါ့လေအကြောင်းချင်းတွေပြောပြတာပေါ့ဘာလို့ဆိုတော့ညီလာခံတက်မဲ့ကုသလေလဲစုံနေပြီနောက်တစ်ခုကဖိတ်ကြားထားတဲ့တခြားဧည့်သည်တွေလည်းရောက်နေပြီငွေကြေးသုံးဆွဲထားတဲ့ပုံမှာလည်းကျွန်တော်တို့ကအများကြီးကျွန်နေပြီပေါ့လေအဲ့တော့ဆက်လက်ဆောင်ရွက်မယ့်အနေထားကတော့ကျွန်တော်တို့ကတော့ဖိတ်ကြားတဲ့အတိုင်းပဲဖိတ်ကြားတဲ့လူတွေလည်းရောက်နေပြီဆိုတော့ဟိုပုံမှန်အစီအစဉ်အတိုင်းပုံမှန်အာဂျန်ဒါအတိုင်းကျွန်တော်တို့ဆက်ပြီးတော့မှလှုပ်ဆောင်သွားမယ်ပေါ့
ဒီကနေ့ညီလာခံကျင်းပရေးကော်မတီကကိုယ်စားလှယ်တချို့ဟာရှမ်းပြည်နယ်အစိုးရထံကိုတွားရောက်ပြီး ညီလာခံဆက်လက်ကျင်းပဖို့နဲ့အစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်ခဲ့ကြောင်းမင်းအောင်ထောကဆက်ပြောပါတယ
်ကျွန်တော်တို့လုပ်မယ်ဆိုရင်ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ပြီးပံ့ပိုးကူညီမှုတွေလုပ်ပေးဖို့ဒါမှလည်းကျွန်တော်တို့ပြည်ထောင်စုရေးဒီရင်းငင်းချမ်းရေးဒီ23ပြည်လုံးအောင်မြင်ရေးတွေကိုပါတခါဟိုအထောက်အကူပြုဖို့အတွက်ပေါ့နော်ရှမ်းပြည်အစိုးရအနေနဲ့တာကိုကူညီပံ့ပိုးပူးပေါင်းပါဝင်မှုကျွန်တော်တို့ကဖိတ်ခေါ်အကြောင်းကြားထားတာပေါ့
ရှမ်းပြည်နယ်အစိုးရထံကိုတွားရောက်စတင်ခဲ့ရမှာတော့ပြန်လည်ခွင့်ပြုမယ်လို့တုံ့ပြန်ကြောင်းစတင်ရမှာလိုက်ပါသွားတဲ့လူငယ်ညီလာခံဖြစ်မြောက်ရေးကော်မတီအဖွဲ့ကကိုစလန်မတ်မိုင်းမိုင်ကပြောပါတယ
်ကျမတို့ကရှမ်းပြည်နယ်အစိုးရကိုတို့ဆိုင်ငံထားတဲ့စာပေါ်မှာမူတည်ပြီးမှပြန်လည်တုံ့တက်ပေးပါဆိုတဲ့စာကိုကျမတို့တပ်တင်ထားတယ်ဒီနေ့ကဒါပေမဲ့အခုခိုင်လုံတိကျတဲ့တည်င်းရက်ခွက်ကနေကျမတို့ခွင့်ပြုမိရတယ်ဆိုတော့အကြောင်းကိုလာကြားတယ်ဒါပေမဲ့လက်ထက်မှာတော့စာတော့မရောက်သေးဘူးပေါ့နော်ကျမတို့ကိုယ်စလဲအဖွဲ့တွေကတော့တယောက်မှတော့ဆင်းနေတာမရှိပေမဲ့လူကြီးကအကုန်လုံးဝင်းရံပါအကုန်လုံးဝိုင်းပြောကြတာလေအကုန်လုံးဝင်းရံပါပြောပြတဲ့အတွက်ကြောင့်မို့အခုလိုမျိုးပြန်မှပြည်လဲလာတာပေါ့နော
်ဒီသတင်းနဲ့ပတ်သက်ပြီးရှမ်းပြည်နယ်အစိုးရအဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တချို့ခရီးလွန်နေကြောင်းသာတာဝန်ရှိသူတွေကပြန်လည်ဖြေကြားခဲ့ပါတယ်လာမယ့်29ရက်နေ့မှာကျင်းပမယ့်မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်ညီလာခံကို2022ခုနှစ်ကလေးကပြည်မြောက်ရေးကော်မတီဖွဲ့စည်းပြီးစတင်ခဲ့တာဖြစ်ပါတယ်။ဒီညီလာခံကတော့လူငယ်တွေအကြညီညွတ်ရေးကနေတဆင့်ငင်းချမ်းရေးနဲ့ဖေဖော်ဝါရီပြည်တော်စုအရေးတွေဆောင်ရွက်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်
။ VOA သတင်းတော်ကုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်ဒေတာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့ radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲတိ Asia Set 7 ဂျိုဒူကနေစောင့်မျှော်ရှုစားပါခင်ဗျာခုတော့သတင်းချင်းညုတ်ကိုမက်ခင်ဖြူထွေးကပြောပြမှာပ
ါ။မြန်ပြည်နယ်ဖီလာဒဲဖီးယားမြို့မှာလျှက်တားချင်းပါနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာတော့အများဝေဖန်စရာဖြစ်နေတဲ့ပါတီခေါင်းဆောင်တွေရဲ့အီးမေးလ်တွေပေါက်ကြားထားချိန်မှာညီလာခံချင်းပါတာဖြစ်လို့ပါတီတွင်သဘောထားကွဲလွဲမှုတွေမရှိဘူးဆိုတာကိုပြသနိုင်အောင်ကြိုးစားနေရပါတယ်။အစောပိုင်းပါတီတွင်သမ္မတလောင်းပနမရွေးဝဲတွေအတွင်ဟယ်လရီကလင်တန်နဲ့ပြန်ဘက်ဗမော့ပြည်နယ်အထက်လွှတ်တော်မဲ့ဘန်နီဆန်ဒါစ်ကိုပါတီထိပ်တန်းခေါင်းဆောင်တွေကလောင်ပြောင်ပြီးတော့မစ္စစ်ကလင်တန်ဘက်ကနေဘက်လိုက်ရက်တည်ခဲ့တဲ့အကြောင်းဖော်ပြတဲ့အီးမေးလ်တွေညီလာခံပတိုင်ခင်တရက်မှာပေါက်ကြားခဲ့တာပါ။ဒီ Hillary Clinton ရဲ့ရွေးကောက်ပွဲဆိုင်ရာမန်နေဂျာကတော့ Russia Computer Hacker ဟာ Democratic Party နိုင်ငံလုံးဆိုင်ရာကော်မတီ DNC ရဲ့ email တွေကိုဖွင့်ထုတ်ချပြီး American ရွေးကောက်ပွဲကိုအနှောက်အယှက်ပေးဖို့လှုံ့ဆော်နေတယ်လို့ Democratic Party ရဲ့သမ္မတကိုယ်စားလှယ်လောင်းဒီဖြစ်လာနိုင်ခြေရှိနေတဲ့ Hillary Clinton ရဲ့ရွေးကောက်ပွဲဆိုင်ရာမန်နေဂျာကပြောဆိုတာပါရှင်ပြည်ထောင်နိုင်ငံ Normandy မြို့အနီးကဒီခရီးရန်ဖျားကြောင်တစ်ခုထဲမှာတိုက်ခိုက်သူ2ဦးကဓာရီကိုကန်ပြီးတော့လူတချို့ကိုပြန်ပေးဆွဲခဲ့ပြီးတဲ့နောက်ပြန်ပေးဆွဲခံရတဲ့ခရီးရန်ဖုန်းတော်ကြီးတစ်ပါးနဲ့တိုက်ခတ်ခံရသူ2ဦးသေဆုံးသွားတဲ့အကြောင်းပြည်ထောင်လုံခြုံရေးအရာရှိတွေကပြောပါရယ်နောက်ထပ်ပြန်ပေးဆွဲခံရသူ2ဦးဟာလည်းအသက်လွတ်ရတဲ့အခြေအနေမှာရှိနေတဲ့အကြောင်းရဲတပ်ဖွဲ့ကအတည်ပြုပြောပါရယ်ရှင်တောက်တုပ်ပင်နဲ့ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တော့တရားဥပဒေစိုးမိုးပြီးငြိမ်းချမ်းတဲ့နည်းနဲ့ကင်တွယ်ဖြေရှင်းတာကိုထောက်ခံတဲ့အကြောင်းရှီတောင်အာရှနိုင်ငံတွေအပါအဝင်နိုင်ငံအများအပြားကညင်ညာချက်တွေထုတ်ပြန်ဖော်ပြကြတာဟာအင်မတန်အားတက်စရာအားရစရာကောင်းတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရရှင်
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုမက်ခင်ဖြူတွေးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ဆူလိုင်မန်တာလာဝရီဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA အမေရိကန်သံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိလိုင်းနိုမီတာ 16.25 ဒုကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.